ဘာနှံ့မှာကိုရိုနာရောဂါကူးစက်ပြန့်နှံ့မှုတွေမြင့်တက်လာတဲ့အများကျန်းမာရေးပညာရှင်တွေနိုင်ငံကောင်းဆောင်တွေနဲ့သတင်းမီဒီယာတွေမှာ heart immunity လို့ခေါ်တဲ့ဝေါ်ဟာရာကပြန့်နှံ့တွင်ကျယ်လာနေပါတယ
် The government seems to be trying to engineer the same effect with something called herd immunity.
Thing will all of a sudden magically reach some herd immunity.
But again, Sweden didn't go really herd as you understand it.
Herd immunity is a status.Not a strategy.
The heart immunity ရဲ့အခြေခံသဘောတရားနဲ့ဒီလို heart immunity ရလာဖို့ဘလို့နည်းလမ်းတွေနဲ့လှုပ်ဆောင်နိုင်လဲဆိုတာကိုဗြိတိန်နိုင်ငံဝေလာတက်ကသူဆေးရုံကဒေါက်တာချမ်းသာစိုးကအခုလိုရှင်းပြပါတယ
်။ Heart immunity ဆိုတာကတော့ကျွန်တော် online ကျင်းလိုက်နေအုပ်စုလိုက်ကြီးရှားနိုင်တဲ့ကိုခံအားပေါ့။လူတယောက်ကခန္ဓာကိုယ်ထဲကိုယောဂပိုးဝင်လာလို့ရှိရင်ဒီလူကသူကဒီယောဂပြန်ကောင်းသွားမယ်ဆိုလို့ရှိရင်သူ့မှာဒီယောဂအောင်နောက်တစ်ခါဝင်လာရင်တိုက်ထုတ်နိုင်မဲ့ antibody မျိုးတွေထွက်တယ်ပေါ့အဲ့ဒါကိုကျွန်တော်တို့က immunity လို့ခေါ်တယ်အဲ့တော့လူတစ်ယောက်မှာကိုယ်ခံအားကိုရနိုင်မဲ့နီလန်နှမျိုးရှိတယ်ပေါ့နော်အဲ့ဒါကတော့သဘာဝအတိုင်းခုနပြောသလိုယောဂရပြီးတော့ယောဂဖြစ်ပြီးတော့ antibody ထွက်တဲ့နီလန်ရယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီကာကွယ်ဆေးပေါ့ vaccine လို့ခေါ်တဲ့ကာကွယ်ဆေးကနေရတဲ့ immunity ပေါ့အဲ့လိုနီလန်နှမျိုးရှိပါတယ်အော်အာနော့ဆိုတာကတော့ဒီယောဂရှိတဲ့လူတယောက်ကနေပြီးတော့တခြားယောဂမရှိသေးတဲ့လူဘယ်နှယောက်ကိုကူးစက်နိုင်တယ်လဲဆိုတာကိုပြတဲ့ဒီကိန်းကဏ္ဍပဲဖြစ်တယ်။အာနော့ကိုကျွန်တော်တို့ကတစ်ဒါမို့တစ်အောက်ကိုရောက်အောင်ရှော့ချနိုင်တဲ့ဒီအခြေအနေကိုကျွန်တော်တို့ heart immunity လို့ခေါ်တယ်။အဲ့တော့ COVID ယောဂမှာပုံမှန်ဒီ immunity မရှိသေးတဲ့လူအဖွဲ့အစည်းမှာဆိုရင်အာနော့ကကျွန်တော်နှစ်ကနေ3အထိရှိတယ်။တဘောကတော့ပြောမယ်ဆိုရင် COVID ယောဂဝေဒနာတဲ့တယောက်ကလူ2ယောက်ဒါမှမဟုတ်လို့ရှိရင်3ယောက်ကိုကူးနိုင်တယ်။အဲ့လိုမျိုးအခြေအနေမှာရှိတယ်။အဲ့ဒီတော့ကျွန်တော်တို့ဒီ COVID ယောဂအတွက်ကို heart immunity ရဖို့ဆိုရင်ခုနကတော့ဒီကူးစက်ခံနိုင်တဲ့လူ3ယောက်မှာ2ယောက်က immunity ရှိနေရမယ်။အဲ့တော့တဘောအဖြစ်ပြောမယ်ဆိုရင်လူဦးရေရဲ့3ပုံ2ပုံဒါမှမဟုတ်လို့ရှိရင်80ရာခိုင်နှုန်းက immunity ရှိနေလို့ရှိရင်ဒီ COVID ရဲ့ R0 ကတာပေါ်ရင်တက်အောက်ကိုကျသွားမယ်အဲ့တော့ဒီအခြေအနေကကိုဗစ်ရောဂါအတွက်ကို heart immunity ရတယ်လို့ကျွန်တော်တို့သတ်မှတ်နိုင်တယ
်ကမ္ဘာသမိုင်းကိုပြန်ကြည့်ရင်ယောဂါကာကွယ်ဆေးဖန်နှီးနိုင်ခဲ့တဲ့နောက်လူများစုမှာ heart immunity ရပြီးကူးစက်ယောဂါတွေကိုတိုက်ဖြတ်နိုင်ခဲ့တဲ့တာဒကာတွေရှိပါတယ်အထင်ရှားဆုံးကတော့ကြောက်ယောဂါကိုကမ္ဘာပေါ်ကနေလုံးဝပျောက်ကွယ်သွားတဲ့အထိအောင်မြင်မြင်တိုက်ဖြတ်နိုင်ခဲ့တာပါWHO လို့ခေါ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာ1969ခုနှစ်ကစပြီးကာကွယ်ဆေးထိုးနှံမှုတွေကတဆင့် smallpox လို့ခေါ်တဲ့ကြောက်ရောဂါပပျောက်ရေးအတွက်စပြီးကြိုးပမ်းခဲ့ပါတယ်။တကွာလုံးတိုင်းတာနဲ့ကြောက်ရောဂါကာကွယ်ဆေးထိုးနှံတဲ့လုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တဲ့အတွက်1989ခုနှစ်အောက်တိုဘာလမှာနောက်ဆုံးကြောက်ရောဂါလူနာအဖြစ်နဲ့ဆိုမာလီယာနိုင်ငံသားတဦးကိုယောဂါကုသပေးနိုင်ခဲ့ပြီးတဲ့နောက်ကမ္ဘာပေါ်မှာကြောက်ယောဂါလုံးဝကင်းစင်သွားပြီဖြစ်တဲ့အကြောင်းတရားဝင်ကြေညာနိုင်ခဲ့ပါတယ
် Bearing the official declaration of the end of smallpox
ဒါပေမဲ့လည်း COVID-19 လို့ခေါ်တဲ့ကိုရိုနာယောဂါအတွက်တော့လက်ရှိအချိန်ထိကမ္ဘာကျန်းမာရေးအဖွဲ့ကအတိမတ်ပြုလက်ခံထားတဲ့ကာကွယ်ဆေးဖန်နှီးနိုင်တာမရှိသေးပါဘူးကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုရင်လည်းတကမ္ဘာလုံးတိုင်းတာနဲ့အသုံးပြုနိုင်မှုအမြောက်အများထုတ်လုပ်နိုင်မှုကအချိန်ထက်ပြီးကြာအောင်ပါပါဒီလိုအခြေအနေမျိုးမှာ Sweden နဲ့ UK လိုအချို့နိုင်ငံတွေအနေနဲ့ heart immunity ရဖို့မျှော်လင့်နေတာလက်တွေ့ကြပါရဲ့လားဒါနဲ့ပတ်သက်ပြီးဒေါက်တာချမ်းသာစုကအခုလိုဆက်ပြီးရှင်းပြပါဗ
ျ Sweden နိုင်ငံကဘယ်လိုစတယ်လဲဆိုတော့သူကဒီ heart immunity ရဖို့ဆိုပြီးတော့သူကအဲ့လိုဥတည်ပြီးတော့ lockdown မလုပ်ဘူး lockdown မလုပ်ခင်းနဲ့သူကစခဲ့တယ်အဲ့တော့ဒီကမ္ဘာလုံးက Sweden ကိုစိတ်ဝင်စားနဲ့ဝိုင်းဆောင်ကြည့်တယ်ခုနောက်ပိုင်းကျတော့ Sweden ရဲ့ mortality rate တွေကလည်းတက်လာတယ်သေဆုံးမှုနှုန်းတွေကလည်းတက်လာတယ်ဆိုတော့သူတို့နည်းနည်းတော့ပြန်ထိန်းထားတယ်နောက်တစ်ခုရှိတာဆွီဒင်နိုင်ငံကတခြားနိုင်ငံတွေနဲ့မတူဘူးသူတို့ကချမ်းသာတဲ့နိုင်ငံဆိုတော့အစတည်းကကသူတို့မှာဟိုကျန်းမာရေးအသိပညာရှိတယ်နောက်ပြီးကျန်းမာရေးစောင့်ရှောက်မှုတွေလည်းရှိတယ်အဲ့တော့တခုခုခုနပြောသလိုမျိုးတူတယ်အများကြီးဖြစ်လာမယ်ဆိုရင်သူတို့ကနိုင်နိုင်နေနေနဲ့သူတို့ကစောင့်ရှောက်နိုင်မယ်အဲ့လိုမျိုးလုပ်တဲ့အခါကျဆွီဒင်ကလည်းမှန်တယ်လို့ပြောလို့မရဘူးအမှန်တိုင်းပြောလို့ရှိရင် herd immunity ကသဘာဝအတိုင်းရတဲ့ herd immunity ကယောဂါရဲ့နောက်ဆုံးအဆင့်ပဲအဲ့တော့ကျွန်တော်တို့အဓိကလိုအပ်တာကvaccine ညောင်ရတဲ့ herd immunity ဆိုတော့ကျွန်တော်တို့ခုလုံနေတဲ့ lockdown တွေ social distancing တွေ mask တတာတွေအဲ့ဒါတွေကဘာအတွက်ကြိုးရှိသလဲဆိုတော့ကျွန်တော်တို့ကဒီ vaccine ညောင်လို့ဖြစ်တဲ့ herd immunity မရခင်မှာအဲ့ဒီကိုစောင့်နေရတဲ့အခြေအနေပေါ့နော်အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ဒီဟိုအချိန်ဆွဲထားနိုင်တယ်လူတွေကိုဆက်ပြီးတော့ခုနပြောသလိုမျိုးဟိုဆေးရုံမှာပြုံတိုးပြီးတော့ဟိုလူနာတွေပြုံတိုးတာမျိုးမဖြစ်နိုင်အောင်ကာကွယ်ပေးနိုင်တယ်
This
ခုလိုအတိတ်ကိုပြန်ကြည့်ရင် herd immunity လို့ခေါ်တဲ့ကူးစက်ယောဂါဓာတ်ကိုခံနိုင်ရှိတဲ့လူအုပ်စုဟာအခြားယောဂါဓာတ်ကိုခံနိုင်မရှိသူလူအုပ်စုကိုပါယောဂါမကူးစက်အောင်ဂျားကန်အဖြစ်နဲ့အကာအွယ်ပေးနိုင်တယ်လို့ပဲမညီမျှတဲ့ herd immunity ကြောင့်လဲကြီးမားတဲ့ဆိုးကျိုးတွေပေးနိုင်တယ်ဆိုတာသင်ခန်းစာယူစရာအနေနဲ့အခုတစ်ပတ်သမိုင်းနဲ့ကပြစ်စုံပန်အစီအစဉ်ကနေတင်ဆက်လိုက်ပါတယ်ခင်ဗျာ